EU ဥရောပရဲ့တမဂိုင်အဖွဲ့ဝင်နိုင်ငံ၄ခုဖြစ်တဲ့ပိုလန်၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကသူတို့ရဲ့ပြည်တွင်းဈေးကွက်ကိုကာကွယ်တဲ့အနေနဲ့ယူကရိန်းရှိကနေကောက်နှက်ပဲတိနံတင်ပို့မှုကိုပိတ်ပင်လိုက်ပါတယ်။ဒါဟာသူတို့နိုင်ငံတွေကနေတောင်သူလယ်သမားတွေဟာယူကရိန်းကတင်သွင်းတဲ့တက်တာတဲ့ဈေးနှုန်းကိုမပြိုင်ဆိုင်နိုင်တဲ့အတွက်ဖြစ်ကြောင်းလည်းပြောပါတယ်။ဥရောပကော်မရှင်အနေနဲ့ဒီပြဿနာကိုတည်တည်ရှာရှာဖြေရှင်းမပေးနိုင်ဘူးလို့ပိုလန်အစိုးရကတောက်ကြံနေမှာဝေဖန်လိုက်ပြီးတော့သူ့ရဲ့စိုက်ပျိုးရေးကဏ္ဍအတွက်အကူအညီဖြစ်တဲ့အမေရိကန်ဒေါ်လာ1.4 ဘီလီယံချထားပေးဖို့အတည်ပြုလိုက်ပါတယ် EU ရဲ့အကူအညီပေးကမ်းလှမ်းမှုကတိတ်ကိုနှဲပါလို့နဲ့အပြင်ကြံ့ကြံ့မှုလည်းရှိနေတယ်လို့ပိုလန်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဥရောပကော်မရှင်ကဥရောပလယ်သမားတွေအတွက်အကူအညီဖြစ်တဲ့ဒေါ်လာတန်း110ပေးဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးနောက်ထပ်ဒေါ်လာတန်း60ကျော်ထပ်ပြီးတော့ဆောင်းပေးခဲ့တာဖြစ်ပါတယ်ဒါအပြင်ဥရောပဒေသတွေနိုင်ငံတွေကထွက်တဲ့ဂျုံပြောင်းတဲ့နေကြာစီလိုထွက်ကုန်တွေအတွက်အရေးပေါ်အကာအကွယ်ပေးမယ်အစီအစဉ်လောက်ဆောင်မယ်လို့ပြောပေမဲ့ဥရောပအလဲပိုင်းဒေသနိုင်ငံတွေကတော့ပြည်ရည်နဲ့အသားတချို့ပါဝင်ထွက်ကုန်အတော်များများအတွက်ပါအကာအကွယ်ပေးမယ်အစီအစဉ်နဲ့ထည့်သွင်းဖို့လွန်လာနေကြတာဖြစ်ပါတယ်ယူကရိန်းရဲ့စီးပွားရေးဟာစိုက်ပျိုးရေးပေါ်မှာအဓိကမှီခိုနေရတာဖြစ်တဲ့အတွက်အခုလိုဥရောပနိုင်ငံတွေကတားမြစ်ချက်တွေကသူတို့အတွက်ထိခိုက်စေပါတယ်။တချင်ထဲမှာပဲယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေကယူကရိန်းအရှေ့ပိုင်းဘတ်ပုံမြို့မှာအသာစီးရနေပါတယ်။